လွန်ခဲ့တဲ့3လနီးပါးလောက်ကစပြီးတော့ပုံမှန်တွေ့ဆုံခွင့်မရခဲ့ကြတဲ့မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်နဲ့သူ့ရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းတို့ဟာမနေ့ကစပြီးတော့ပြန်တွေ့ဆုံခွင့်ရလို့ကျမ်းမာရေးစစ်ဆေးခဲ့ပါတယ်တောင်ဆန်းစုကြည်ရဲ့ကျမ်းမာရေးဟာကောင်းမွန်တယ်လို့ခံမရတဲ့အကြောင်း NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဥမြင့်သိန်းက VOA ကိုပြောလာပါတယ်ဒေါက်တာတင်မျိုးဝင်းနဲ့တောင်ဆန်းစုကြည်တို့ရဲ့နောက်ဆုံးချိန်တွေ့ကြရတာကတော့ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့မှာဖြစ်ပါတယ်မင်းတို့ကတွေ့ဆုံခဲ့ကြတဲ့အခါမှာဒေါက်တာဆန်းစုကြည်ကိုဒေါက်တာတင်မျိုးဝင်းကနေအထရာဆောင်းရိုက်ခဲ့တယ်လို့လည်းသိရပါတယ်။ဘာအတွက်ကြောင့်ဘာယောဂါကြောင့်အထရာဆောင်းရိုက်ရလဲဆိုတာကိုတော့မသိရပါဘူး။နေမှာကျဲကျုပ်ချခံထားခဲ့ရတဲ့မြမဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ပုံမှန်ဆိုသလိုတွေ့ဆုံခွင့်ရတဲ့သူတူကတော့ဒေါက်တာတင်မျိုးဝင်းတူပဲရှိပါတယ်။ဒါပေမဲ့လည်းဩဂလကစပြီးတော့သူတို့နှစ်ယောက်တွေ့ဆုံခွင့်မရှိခဲ့ပါဘူး။ပြီးခဲ့တဲ့ပတ်တွင်းမှာလည်းကုလသမဂ္ဂရဲ့နိုင်ငံရေးရာလက်ထောက်အတွင်းမှုချုပ် Mr. Gambari မြန်မာပြည်ကိုရောက်လာတော့ဒေါက်ဆန်းစုကြည်နဲ့တနားရီလောက်တွေ့ဆုံခွင့်ရခဲ့ပါသေးတယ်။ Mr. Gambari ဟာဒေါက်ဆန်းစုကြည်နဲ့ဒုတိယအကြိမ်မြောက်တွေ့ဆုံခွင့်ရတဲ့နိုင်ငံသားဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ကပြီးခဲ့တဲ့2003ခုနှစ်မေလ30ရက်နေ့ဒီပယ်ရေးအရေးခင်းပြီးခဲ့တဲ့ကနောက်တစ်ချိန်နေအိမ်မှာအကျေချုပ်ချခံထားခဲ့ရသူဖြစ်ပါတယ်။